ဟုတ်ကဲ့ပါရှင်။ဒုလရေးဖခင်ဗိုလ်ချုပ်အောင်ဆန်းရဲ့68နှစ်ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားကိုအခုလိုပြုလုပ်တာဟာနောင်မျိုးဆက်သစ်တွေဗိုလ်ချုပ်ဆိုတာဘယ်လိုပုံကူမျိုးဖြစ်တယ်ဆိုတာသိရှိစေဖို့နဲ့ခေတ်အဆက်ဆက်ဆန္ဒဖော်ထုတ်ရမှာကြပြားတွေတချင်းတွေနဲ့လက်ဆင့်ကမ်းပြုလုပ်နိုင်မှုဖြစ်တယ်လို့ဒီအခမ်းအနားကိုတက်ရောက်လာတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ဦးကုကိုကြီးက RFA ကိုပြောကြားခဲ့ပါတယ်။
နောင်မျိုးဆက်တည်းအရှိသဖြင့်ပေါ့ဘိုလ်ချုပ်အောင်ဆန်းဆိုတာဘလို့ပုဂ္ဂိုလ်မျိုးအဲ့ဒါတွေကိုလက်ဆင့်ကမ်းပြီးတည်သွားနိုင်မှုတွေအဓိကရည်ရွယ်တာပေါ့သူတို့ပြင်နောင်မျိုးဆက်တည်းလူငယ်တွေသူတို့ရဲ့ခေတ်အလိုက်ဆန္ဒဖော်ထုတ်တဲ့ပုံသဏ္ဍာန်မျိုးစုံရှိတဲ့တမ်းမှာတချင်းတွေကြပြားတွေ performance တွေပုံသဏ္ဍာန်မျိုးစုံတွေတကယ်နိုင်ငံရေးအခက်အခဲတွေကိုလက်ဆင့်ကမ်းသွားနိုင်တယ်
ဘိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်အဖြစ်ဒီကနေ့မှာပဲပြုံးတဲ့နံများကိုအခမ်းအနားတက်ရောက်သူတွေကိုအလှဒါနအဖြစ်ကျွေးမွေးခဲ့ပြီးအဲ့ဒီပဲပြုံးနံများနောက်မှာရှိတဲ့ဆွန့်လွတ်ခြင်းအနစ်နာခံခြင်းတွေကိုပါထည့်ပေးလိုက်တာလို့ဓမ္မစီရီစီကတော့အရှင်ကောသလကတက်ရောက်လာတဲ့သူတွေကိုအမှတ်တရမိန့်ခွန်းအဖြစ်မိန့်ကြားခဲ့ပါတယ်
။ပဲပြုံးတဲ့နံများကိုစားစရာဖြစ်ပေးလိုက်တာမဟုတ်ဘူး။အဲ့ဒီပဲပြုံးနံများရဲ့သမိုင်းကြောင်းနောက်မှာရှိတဲ့ဆွန့်လွတ်ခြင်းတွေ၊နစ်နာခံခြင်းတွေ၊လူသားဆန်ခြင်းတွေအဲ့ဒါတွေကိုလုံးပါစတဲ့ထည့်ပေးတာ။
မြန်မာနိုင်ငံအပြင်ကဘာကပါလေးစားရတဲ့အာဇာနည်ဗိုလ်ချုပ်အောင်ဆန်းကိုကျောင်းသားလူငယ်တွေအမြဲတမ်းအမတ်တရားရှိစေဖို့အတွက်အခုလိုအခမ်းအနားပြုလုပ်ကျင်းပရတာလို့ကျောင်းသားသမဂ္ဂဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်မနှင်းကြီးက RFA ကိုပြောပါတယ်
ဗိုလ်ချုပ်ဆိုတာကလည်းကျမတို့ဒီတိုင်းပြည်မှာရောဒီကဘာမှာပေါ့နော်အာဇာနည်ကောင်းတယောက်အနေနဲ့ထွန်းပေါခဲ့တဲ့အာဇာနည်ကောင်းဆောင်ပေါ့နော်ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုအရန်ကိုလေးစားလောက်တဲ့ဗိုလ်ချုပ်တယောက်တခင်တယောက်ဖြစ်တဲ့အတွက်ကျမတို့မြန်မာနိုင်ငံမှာရှိတဲ့ကျောင်းသားလူငယ်များပြည်သူတွေအမြဲအမတ်တရားဖြစ်စေဖို့အတွက်ရွယ်ပြီးပြုလုပ်တဲ့ပွဲလေးဖြစ်ပါတယ
်ဒီကနေ့အခမ်းအနားမှာမြန်မာနိုင်ငံအတွင်းသုံးစွဲနေတဲ့ငွေကြေးတွေကိုအမတ်တရားပစ္စည်းတွေမှာဗိုလ်ချုပ်ရုပ်ပုံထည့်သွင်းပေးဖို့နဲ့ဗိုလ်ချုပ်မွေးနေ့ကိုအများပြည်သူရုံးပေးရဖြစ်တရားဝင်သတ်မှတ်ပေးဖို့စတဲ့အချက်တွေကိုတောင်းဆိုလိုက်ပါတယ်အဲ့ဒီအခမ်းအနားကိုကျောင်းသားသမဂ္ဂဖြစ်မြောက်ရေးကော်မတီကဦးဆောင်ကျင်းပတာဖြစ်ပြီးလူပုဂ္ဂိုလ်200ဝန်းကျင်ခန့်တက်ရောက်ခဲ့ပါတယ်ရှင်